နေပြည်တော်မှာမေလ24ရက်ကနေ29ရက်အထိကျင်းပခဲ့တဲ့ပြည်တော်စုညီချင်းရေးညီလာခံ27ရာစုပင်လုံးဒုတိယကြိမ်အစည်းအဝေးပွဲမှာဆွေးနွေးခဲ့ကြတဲ့41ချက်ထဲမှာဆိုရင်တော့38ချက်ကိုသဘောတူနိုင်ခဲ့တယ်ဆိုပေမဲ့အရေးပါတဲ့လုံခြုံရေးနဲ့ဖက်ဒရယ်အယူဝါဒဆိုင်ရာကိစ္စရပ်တွေမှာသဘောတူညီမှုမရခဲ့တဲ့အတွက်အတိုင်းအတာတစ်ခုအထိပဲအောင်မြင်တယ်လို့ယူဆတဲ့အကြောင်းပြည်ပရောက်တိုင်းရင်းသားတချို့နဲ့မြမအရေးလေလာသူတွေကသုံးသပ်ကြပါတယ်အပြည့်စုံကိုတော့ကိုစောဝင်းလိုင်ကစူးစီးတင်ပြထားပါတယ်ရှင်
27ရာစုပင်လုံဒုတိယအကြိမ်စီဝေးအောင်မြင်စွာပြီးဆုံးခြင်းဟာငင်းကြမ်းတဲ့ဖက်ဒရယ်ပြည်ထောင်စုစီကိုဥတီတဲ့ခြေလန်းတရရဲ့အစကိုတတ်မှတ်လိုက်ခြင်းပဲဖြစ်ကြောင်းညီလာခံအပိတ်မင်ကွန်းအတွင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကထည့်သွင်းပြောကြားခဲ့ပါတယ်။အစိုးရတတ်မှတ်တော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေ27ရာစုပင်လုံဒုတိယအကြိမ်စီဝေးပွဲဆိုတဲ့ခေါင်းစဉ်နဲ့နေပြည်တော်မှာမျက်နှာချင်းဆိုင်ဆွေးနွေးကြကြတာမှာနိုင်ငံရေးစီးပွားရေးလူမှုရေးမြေယာနဲ့တဘာဝပတ်ဝန်းကျင်စတဲ့ကိစ္စရပ်တွေပါဝင်တဲ့ပြည်ထောင်စုသဘောတူစာချုပ်အစိအပိုင်း1အဖြစ်နဲ့ဂါနာ၄ခုကအချက်ပေါင်း38ခုကိုသဘောတူခဲ့ကြပေမဲ့လုံခြုံရေးနဲ့ပတ်သက်လို့တော့သဘောတူနိုင်ငံချင်းမရှိပါဘူး။ဒါကြောင့်လဲဒီညီလာခံဟာတစ်စိတ်တစ်ပိုင်းပဲအောင်မြင်တဲ့ညီလာခံအဖြစ်ရှုမြင်ရမှာဖြစ်ကြောင်းအမေရိကန်ပြည်ထောင်စုလော့စ်အိန်ဂျလိစ်မြို့ကရှမ်းစာပေနဲ့ယဉ်ကျေးမှုဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကသုံးသပ်ပါတယ
်။ကျွန်တော်အမြင်တော့ဒီညီလာခံဒုတိယအချိန်ကတော့အလုတ်သဘောအရဆိုရင်တော့အောင်မြင်တယ်လို့ခေါ်မှာပေါ့။ပါစရောဟိုသူတို့ဖိတ်ထားတဲ့ဟိုအဖွဲ့တွေလည်းလာကြတယ်အထူးသဖြင့်ကဒီမြောက်ပိုင်းကခုနှစ်ဖွဲ့လည်းပါလာတယ်ဆိုတော့ဒါကတော့အလုတ်သဘောတော့အောင်မြင်တယ်ခေါ်ရမယ်ဒါပေမဲ့တကယ်တမ်းတော့အဲ့ဒီစိတ်ရည်ကြီးတဲ့ခုနလုံချုံရင်းတဲ့ပတ်သက်တဲ့ဥစ္စာကိုသူတို့အနေနဲ့ဆွေးနွေးတဲ့အခါမှာဟိုအရာပြဿနာဖြစ်တယ်အရာကိုဟိုဆက်ဆက်တဲ့ဖြစ်တယ်စိတ်ရည်ကြီးတဲ့အချက်ပါလာတယ်ဆိုတော့ကြည့်လိုက်တဲ့အခါမှာခုနဟိုတတ်မတော်ကိုလည်းတကယ်ပြည်သူလူထုရွေးကောက်တဲ့အစိုးရအောက်မှာထားဖို့အဲ့ဒါလေသူတို့အနေနဲ့မဆွေးနွေးနိုင်ဘူးလက်မခံဘူးအဲ့ဒါနဲ့ပျောက်သွားတယ်။နောက်ပြီးတော့ကကျွန်တော်တို့ဒီ27ရာစုပင်လုံးအောက်မှာသူတို့ပါထားခြင်းလေဆိုရင်ခုနပြောတဲ့ဟိုခွက်ထွက်ရေးဟိုတိုင်းရင်းသားတွေပြည်내တွေတိုင်းဒေသတွေအားလုံးနေမီနဲ့ပတ်သက်တဲ့ဒေသတွေအားလုံးဘယ်သူမှအဲ့ဒီပြည်ထောင်စုခန်းတွေမခွဲထွက်ရဆိုတဲ့ဥစ္စာကြီးကိုတို့ကထည့်ထားချင်တာကိုဟိုကျွန်တော်တို့တိုင်းရင်းသားတွေရောတခြားဖွဲ့တွေလည်းပါဝင်ပြီးတော့အဲ့ဒါမထည့်ကောင်းဘူးဆိုတော့ဖန်ခွဲကြတဲ့အခါကျတော့ဒီကိစ္စလည်းမပြီးပြတ်နိုင်ဘူးဆိုတော့ကအဲ့ဒီဟာတကယ်အရေးကြီးတဲ့ကိစ္စတွေလုံးဝမပြီးပြတ်နိုင်တဲ့အတွက်ဆိုတော့အောင်မြင်တယ်မအောင်မြင်ဘူးဆိုလားပြောရမယ်ဆိုရင်တော့သိအရေးမကြီးတာတော့အောင်မြင်တယ်ပေါ့တကယ်အရေးကြီးတဲ့ဟာတော့မအောင်မြင်ဘူးလို့ကျွန်တော်ထင်တယ်ဗျာ
ဒေါက်တာရိုဒင်းကဟာအင်ဒီယားနာပြည်နယ်အင်ဒီယားနာပိုလစ်မြို့ကချင်းဖိုရန်အဖွဲ့ရဲ့လက်ထောက်ညီနိုင်ရေးမှူးဖြစ်ပါတယ်။သူကမြန်မာနိုင်ငံမှာတိုင်းရင်းသားတွေအားလုံးအတွက်ဒန်းတူအခွင့်အရေးပေါ်ဆောင်ပေးနိုင်မှသာတိုင်းပြည်ရဲ့အဓိကပြဿနာဖြစ်တဲ့နိုင်ငံရေးအခက်အခဲကိုဖြေရှင်းနိုင်မယ်လို့ပြောပါတယ
်။မြန်မာနိုင်ငံရဲ့အဓိကပြဿနာကဒီပြည်တွင်းစစ်ရဲ့အဓိကပြဿနာနိုင်ငံရေးပြဿနာဖြစ်တယ်။အဲ့နိုင်ငံရေးပြဿနာရှင်းဖို့ကဒီတန်းတူရေးဖက်ဒရယ်ပြည်ထောင်စုတည်ထောင်နိုင်မှပဲဖြစ်မယ်။နောက်စစ်တပ်ကလည်းဒါအရက်သားအစိုးရရဲ့အောက်မှာထားနိုင်မှဖြစ်မယ်အဲ့ဒီဟာတွေကိုမရသေးတာတော့ဒါကျွန်တော်နိုင်ငံပြင်ပနေကြည့်တဲ့အခါမှာကျွန်တော်တော့စိတ်ဆန္ဒရှိတာတော့ဒါ27ရာစုပင်လုံးညီလာခံကျင်းပတဲ့အခါမှာပထမကြိမ်ဒုတိယကြိမ်လောက်မှာတရားမှန်းတရားလောက်ရရင်တော့ဒါလိုချင်တာပေါ့လေဒါမဲ့အခုဒီ90ခိုင်နှုန်း60ခိုင်နှုန်းရရင်လည်းဒါအကောင်းဖြစ်တယ်လို့ကျွန်တော်အကောင်းမြင်ပါတယ်တစ်ဖက်ကတော့နောက်တခြားတစ်ဖက်မှာတော့ဒီတက်မတော်ကလည်းရှော့ပြီးတော့နိုင်ငံတော်အချုပ်ချအာဏာကပြည်သူပြည်သားတွေနိုင်ငံသားတွေကနေစဉ်သက်တယ်ဆိုတဲ့တရားအခြေခံဥပဒေရဲ့အခြေခံကိုလိုက်နာပြီးတော့ဆွေးနွေးသွားမယ်ဆိုလို့ရှိရင်စစ်မှန်တဲ့ဒီမိုကရေစီစနစ်တို့လူလူလာလာနဲ့စစ်တပ်ကနေလိုက်ရောမယ်တိုင်းရင်းသားတွေရဲ့တောင်းဆိုချက်တွေကိုလိုက်နာပြီးတော့အကောင်းဆုံးဆွေးနွေးမယ်ဆိုလို့ရှင်တော့မကြခင်မအောင်မြင်မယ်လို့ပြောလင့်ပါတယ်ဆက်ပြီးတော့လဲဆွေးနွေးစီခြင်းပါတယ်ဒီညီလာခံတွေဆက်ပြီးတော့ဒါခေါ်ယူဖို့လဲကျွန်တော်လိုလားပါတယ်တောင်းဆိုချင်ပါတယ
်အင်ဒီယားနာပိုလစ်မြို့မှာနေထိုင်တဲ့မြမအရေးသုံးသပ်သူဒေါက်တာတင်းဆွေကတော့ဒီညီလာခံဟာအောင်မြင်တဲ့ညီလာခံတစ်ခုဖြစ်တယ်လို့ရှုမြင်ပါတယ
်ဒုတိယပင်လုံးညီလာခံပြီးဆုံးသွားတာဟာကျွန်တော်တို့ညီညာရေးပြည်တွင်းညီညာရေးရရှိအောင်နောက်တစ်ခါဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက် မာတဲ့ခြေလမ်းကြီးဆိုတာကတော့ညင်းဖို့မလိုပါဘူးကျွန်တော်တို့အဲ့လိုပဲမြင်ပါတယ်ခင်ဗျာဒီပြပနေပြီးတော့အကခတ်နေတဲ့သူတွေတာမန်ပြည်သူတွေတောင်မှဒီပင်လုံးကြီးလာကံပေါ်မှာစိတ်ဝင်စားမှုအတိုင်းတာတဆုံတရားတော့ရှိကြပါတယ်ဒါပေမဲ့အများကြီးကတော့မျောလင်းမထားကြတာကတော့မထားတဲ့အတွက်အခုရလာတဲ့အဖြေပေါ်မှာကတော့သူတို့ကဟိုထင်တာတဲ့တောင်ရှိဟိုပို့ရောက်သလားလို့တော့အားရမှုလေးရှိကြပါတယ်ခင်ဗျအဲအများစုကလည်းအချင်းတွေကိုပြိကြတဲ့သဘောရှိပါတယ်ခင်ဗျအဲအပြင်မှာလည်းတိုင်းသားပေါင်းစုံနေကြတယ်တိုင်းသားတွေကြားထဲမှာလည်းဟိုအမြင်ကတော့ဟိုမတူကြတာလေးရှိရပေါ့ဟို energy အစောအပေါ်မှာလည်းသူတို့ဟိုဘာပဲပြောရတဲ့နေလို့ကြိုးစားတဲ့အဲအစိုးရတည်းရအထူးသဖြင့်တော့အောင်ဆန်းစုကြည်ဦးဆောင်မှုနဲ့ခြေလမ်းအသစ်တွေကိုရှိပြီးသားခြေလမ်းအုပ်တမတာဦးတင်ဆိုင်လက်ထက်ကလှုပ်ထားတဲ့လမ်းကြောင်းကနေပြီးတော့ဆက်ပြီးတော့တစ်ခါတက်ပြီးတော့ကြိုးစားတယ်လို့တွေနားလည်ကြတယ်အဲတစ်ချိန်တည်းမှာအားလုံးပြတဲ့အချိန်ဟိုတက်မတော်ဘူးတော့ဟိုဘာလဲမသိဘူးဆိုတော့မိကုန်းနဲ့ပဲဟိုသုံးသပ်ကြတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗ
ျအခုစီးပွားပဲပြီးသွားပြီမဲ့နောက်ထပ်ဆွေးနွေးမှုတွေဆက်လုပ်ရအောင်မှဖြစ်ပြီးအစဉ်စဉ်ရရှိတဲ့သဘောတူချက်အားလုံးကိုစုစည်းပြီးမှပြည်ထောင်စုညီညာရေးသဘောတူစာချုပ်ကိုချုပ်ဆွနိုင်မှာဖြစ်ပါတယ်21ရာစုပင်လုံဒုတိယကြိမ်စီးပွားမှာသဘောထားကွဲလွဲမှုတွေထင်မြင်ချက်တွေအမျိုးမျိုးကွဲပြားခဲ့ပြီမဲ့ဘုံတူညီတဲ့သဘောထားအမြင်တွေဖြစ်လာအောင်ဆွေးနွေးညှင်းခုံညှိနှိုင်းနိုင်ခဲ့ကြတာဟာအမတမအားတက်စရာကောင်းတယ်လို့လဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကဆွေးနွေးပွဲပိတ်ပွဲမိန့်ခွန်းထဲမှာပြောကြားခဲ့ပါတယ်ညီလာခံတွေကိုနှစ်နှစ်တစ်ခါကျင်းပရမယ်ဆိုတဲ့ NCA စာချုပ်ပါသဘောတူညီချက်အရတတိယအကြိမ်ညီလာခံကိုနောက်ထပ်6လအကြာမှာကျင်းပဖို့ယာယီသဘောတူလက်ခံထားကြပါတယ်ခင်ဗျ